ောက်ပန်းတိုင်းစစ်ဌာနချုပ်တိုင်မှုဟောင်ဖို့ချုပ်မောင်မောင်စိုးကိုလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူစီရင်တဲ့ထည့်သွင်းပြီးတန်ခတ်အရေးယူမှုအစ်စ်ချမှတ်လိုက်တာဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့ဆောင်ရွက်ချက်ပေါ်မှာစိတ်ပျက်တဲ့အကြောင်းဒီအမေရိကန်အစိုးရကပြသလိုက်တာဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကပြောကြပါတယ်။ဒါဟာမြန်မာစစ်တပ်ကသာပြစ်မှတ်ထားချမှတ်တဲ့တန်ခတ်မှုဖြစ်တယ်လို့လည်းပြောပါတယ်။ဘုချုပ်မမောင်စိုးပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့လိုက်တဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်လွှတ်တော်ကမနစ်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ Global Minsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်အစိုးရကအရေးယူတန်ခတ်တဲ့ဥပဒေအရလူပုဂ္ဂိုလ်73ယောက်အပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တဲ့အထက်မြန်မာစစ်အရာရှိတူဖြစ်သူအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဟောင်ဘုချုပ်မမောင်စိုးပါဝင်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကြာတာပရီးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံရေးဌာနအနေနဲ့လည်းလူ့အခွင့်အရေးထောက်ခံပြီးကာကွယ်ဆောင်ရှောက်ဖို့အပြင်အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်အသုံးချနိုင်တဲ့နီလန်းအားလုံးတို့ကိုအသုံးပြုသွားမှာဖြစ်ပြီးကြာတာပရီးနေ့ကချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေဟာအမေရိကန်ပြည်ထောင်စုအပြင်မဟာမိတ်တွေနဲ့မိတ်ဖက်နိုင်ငံတွေရဲ့လုံခြုံမှုကိုထောက်ခံဖို့အပြင်ဆန့်ထားချက်တွေကိုလည်းလေးစားလိုက်နာရရောက်တယ်လို့ကြာတာပရီးနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေအပေါ်ဥပဒေမဲ့တပ်ဖြတ်မှု၊လိင်ပိုင်းဆိုင်ရာစန့်ကျင်စော်ကားမှု၊ဖမ်းဆီးမှုတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခံလုံတဲ့အထောက်အထားတွေတွေ့ရှိခဲ့တာကြောင့်ဆိုပြီးမနေ့ကအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မမောင်စိုးဟာရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဟောင်းဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကလုံခြုံရေးကင်းစခန်းတွေကိုအာသာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အရတားရိုဟင်ဂျာတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့မှုမှာတာဝန်ရှိသူအဖြစ်ထည့်သွင်းလိုက်တာဖြစ်ပါတယ်။ဗိုလ်ချုပ်မမောင်စိုးကိုအခုလိုဒဏ်ခတ်အရေးယူလိုက်တာဟာမြန်မာစစ်တပ်ရဲ့လုပ်ရအပေါ်အမေရိကန်အစိုးရဘက်ကစိတ်ပြက်ကြောင်ပြသလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကပြောပါတယ
်။ I think it sends a signal that the US government is very disappointed in the performance of the military in Rakhine.But I don't think it's a move against the government.
ဒီစုံချက်ကြီးဟာရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်ရဲ့လှုပ်ဆောင်မှုတွေပေါ်အမေရိကန်ကစစ်ပြက်ကြောင်းပြသလိုက်တဲ့လှုပ်ရဖြစ်ပါတယ်။ဒါပေမဲ့ဒါဟာမြန်မာအစိုးရကိုဆန့်ကျင်တဲ့လှုပ်ရလို့ချင်းမမြင်ပါဘူး။ဒီတန်ခအရေးယူမှုဟာထိတ်တန့်စစ်တပ်ခေါင်းဆောင်အပေါ်ချမှတ်တာမဟုတ်ဘဲအနောက်ပိုင်းတိုင်းဒေသအကြီးအကဲတဦးပေါ်ချမှတ်တာကြောင့်ဒါဟာပြစ်မှတ်ထားချမှတ်တဲ့ပိတ်ဆို့အရေးယူမှုပဲဖြစ်ပါတယ်။
ဗိုလ်ချုပ်မမောင်စိုးအပေါ်အခုလိုအရေးယူလိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့လည်း Priscilla Club ကပြောပါတယ
် But I don't think it will have any serious damage to the bilateral relationship. I think it's going to hurt
ခုလိုဒဏ်ခအရေးယူလိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မယ်လို့ကျွန်မမထင်ပါဘူးဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးတော့ထိခိုက်နိုင်ပါတယ်စစ်တပ်နဲ့ဆက်ဆံရေးကလည်းအခုချိန်မှာထိခိုက်ပြီးသားဖြစ်နေပါပြီ
ရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကျွလွနေတာဟာမြန်မာစစ်တပ်ဖြစ်ပြီးအဲ့ဒီလိုအခွင့်အရေးချိုးဖောက်မှုတွေကြီးမားစွာဖြစ်ပေါ်နေတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုမှလက်ခံမှာမဟုတ်ဘူးလို့လည်း Priscilla Clark ကပြောပါတယ်။ဗိုလ်ချုပ်မမောင်စိုးကိုအမေရိကန်ပြည်ထောင်စုကအခုလိုဒဏ်ခတ်အရေးယူလိုက်တာဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာညွှန်ကြားရေးမှူး John Sifton ကပြောပါတယ
်။ Lifting Mong Mong So is an important first step in communicating toThe Burmese government that there are consequences.
ဘိုချုပ်မမောင်စိုးကိုတန်ခတ်ရေးယူလိုက်တာဟာရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ချိုးဖောက်မှုတွေအတွက်အပြစ်ပေးအရေးယူခံရနိုင်တယ်ဆိုတာမြန်မာအစိုးရကိုအတိပေးကြောင်းကြားလိုက်တဲ့အရေးပါတဲ့ခြေလှမ်းတစ်ရပ်ပါလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆင်းရဲတွေမှာထက်သွင်းခံထားရတဲ့တခြားမြန်မာကောင်းဆောင်တွေအများပြားရှိနေပါသေးတယ်အဲ့ဒီလူတွေဟာလည်းအနာဂတ်မှာအပြစ်ပေးခံရကောင်းခံရနိုင်ပါတယ်ဒါပေမဲ့ဒါကတော့အရေးပါတဲ့ခြေလှမ်းတစ်ရပ်ပါမြန်မာအစိုးရအနေနဲ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအတိအမှတ်ပြုပြီးတော့ဘယ်နှဦးတည်ဆုံးခဲ့တယ်ဘလို့ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဘယ်သူတွေကကျူးလွန်ခဲ့တယ်ဆိုတာကိုအတိအကျသိနိုင်အောင်နိုင်ငံတကာလေးလာသူတွေဝင်ရောက်ခွင့်ပြုတယ်ပါတယ ်ရခိုင်ပြည်မြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံအများအပြားကအမျက်ဒေါသထွက်နေကြတယ်လို့လည်း John Sifton ကဆက်ပြောပါတယ်
It's not just the US-Burma relationship, but Burma's relationship with many countries in the world, including the European Union.
မစတကကျူးလွန်ခဲ့တဲ့အခွင့်အရေးချိုးဖောက်မှုတွေကိုတိမတ်ပြုပြောဆိုတာမရှိသေးတဲ့အတွက်အမေရိကန်ပြည်ထောင်စု EU, Japan, Canada, Australia စတဲ့နိုင်ငံအများပြားကမြန်မာနိုင်ငံကိုဒေါသထွက်နေကြပြီးတော့
အဲ့ဒီနိုင်ငံတွေနဲ့မြန်မာရဲ့ဆက်ဆံရေးကိုလည်းထိခိုက်စေနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဒေါသထွက်နေတာပါပဲ။ EU ဘက်ကလည်းမြန်မာစစ်ကောင်ဆောင်တွေကိုအလားတူတန်ခတ်အရေးယူမှုတွေချမှတ်လိုက်နိုင်ပါတယ်။ဒီနေရာမှာသတိထားတဲ့အရေးကြီးတဲ့ချက်တစ်ခုကအမေရိကန်ဆိုရနဲ့ EU စတဲ့နိုင်ငံတကာအတိုင်းအဝိုင်းကတန်ခတ်အရေးယူတာဝေဖန်ပြောဆိုတာတွေဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေပေါ်မှာလှုပ်ဆောင်ခြင်းမဟုတ်ဘူး။ချိုးဖောက်မှုတွေကျူးလွန်ခဲ့ကြတဲ့မြန်မာစစ်အရာရှိတွေပေါ်မှာချမှတ်ခြင်းသာဖြစ်တယ်ဆိုတဲ့အချက်ပါပဲ။
အခုလအတွင်းအာဆာအစွန်းရောက်အဖွဲ့တွေကိုလိုက်လံရှင်းလင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်သားတွေဟာရိုဟင်ဂျာကျေးရွာတွေကိုဝင်ရောက်ပစ်ခတ်တပ်ဖြတ်တာအာရမပြုကျင်တာတွေရှိခဲ့ကြောင်းမျက်မြင်ကိုတွေ့ကြုံတွေ့ခဲ့ရသူတွေကပြောဆိုခဲ့ကြောင်းလဲအမေရိကန်အစိုးရရဲ့ကြေညာချက်မှာကိုကာဖော်ပြထားပါတယ်။ဗိုလ်ချုပ်မမောင်ဆိုးကတော့အနောက်ပိုင်းတိုင်းမူရာထူးကပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲရုတ်တရက်ဖယ်ရှားပြီးသူ့နေရာမှာဗိုလ်မှူးချုပ်စိုးတင်နိုင်ကိုအစာထိုးခန့်အပ်ထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကြာတာပတိနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမေအရာဒဏ်ခတ်မှုချမှတ်ခံလိုက်ရသူတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိရင်ချစ်ပိတ်ခံရမှာဖြစ်တဲ့အပြင်အမေရိကန်နဲ့နိုင်ငံတကာငွေကြေးစနစ်အသုံးပြုမှုမှာလည်းကန့်သတ်ခံရမှာဖြစ်ပါတယ်။2013ခုနှစ်ဇူလိုင်လစာမိုင်းတုန်းကလည်းမြောက်ကိုရီးယားနိုင်ငံကနေစစ်သုံးပစ္စည်းတွေမူဝယ်ဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တာမြင့်ချက်ကိုချိုးဖောက်တဲ့အတွက်ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးယုံရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးတိန့်ထေကိုအမေရိကန်အစိုးရကအရေးယူတန်ခတ်ခဲ့ပါတယ်ခင်ဗျာ။